တရုတ်နိုင်ငံအနေနဲ့မြန်မာအရေးကိုအမေရိကန်တရုတ်အားပြိုင်မှုအဖြစ်ရှုမြင်လာနေတာကိုစိုးရိမ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်အသံအမတ်ကြီးဟောင်းစကော့မာရှယ်ကဝါရှင်တန်အခြေစိုက်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ရဲ့တောက်ကြနေမြန်မာဒီမိုကရေစီအရေးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒီမိုကရေစီလှုပ်ရှားမှုရဲ့တက်ရောက်မှုတွေအကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်မြန်မာအရေးဆောင်ရွက်နေသူတွေပါဝင်ဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကိုငြိမ်းချမ်းအေးကစူးစီးတင်ပြပေးမှာပါ။
မြန်မာဒီမိုကရေစီအရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာရဲ့ယက်တီချက်တွေသူတို့ရဲ့ပတ်မိုးကူညီမှုတွေရဲ့လက်တွေ့တက်ရောက်မှုနဲ့လိုအပ်ချက်အားနည်းချက်တွေကိုဆွေးနွေးပွဲတက်ရောက်လာသူတွေကအလေးပေးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာပြည်ကဆက်နသိပြဿနာပေါ်အိနှီးချင်းနဲ့ဒေတာရင်းနိုင်ငံတွေရဲ့သဘောထားကိုဆွေးနွေးကြရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းစကော့မာစီယာကတရုတ်ရုရှားနဲ့အိန္ဒိယတို့ဟာမြန်မာစစ်တပ်နဲ့ပေါ်ပေါ်ထင်ထင်လက်တွဲနေကြပြီးဒါဟာမြန်မာပြည်သူတွေရဲ့အကျိုးကိုမလိုလားတဲ့သဘောလို့မြင်ပါတယ်။ဒါအပြင်မြန်မာအရေးကိုတရုတ်ကအမေရိကန်နဲ့တရုတ်ကြားအားပြိုင်မှုတစ်ခုဖြစ်မြင်နေတာဟာစိုးရိမ်စရာကောင်းတယ်လို့ပြောပါတယ
် They don't really care about the Chinese government doesn't care about the Myanmar people's views. They don't really want in my view a strong and successful Myanmar.
မြန်မာလူတွေရဲ့သဘောထားကိုတရုတ်အစိုးရကဂရုမစိုက်ပါဘူး။အင်အားတောင့်တင်းပြီးအောင်မြင်တဲ့မြန်မာနိုင်ငံဖြစ်ဖို့သူတို့မလိုလားပါဘူး။အားနည်းပြီးအကွဲကွဲအပြားပြားဖြစ်နေတာကိုသူတို့ပိုးလိုချင်နေတာပါ။တိုင်းပြည်ကအလုပ်ဖြစ်ုံတည်ငြိမ်နေုံလောက်သူတို့လိုချင်တာပါ။ကျွန်တော်ပိုးပြီးစိုးရိမ်လာတာကတရုတ်အစိုးရအနေနဲ့မြန်မာအရေးကိုကြည့်တာမှာအမေရိကန်တရုတ်ပြန်ဆိုင်မှုလို့သဘောထားမျိုးဖြစ်လာနေတာပါအမေရိကန်ရဲ့ဩဇာအောက်မြန်မာရောက်သွားမလားဆိုပြီးတရုတ်ကစိုးရိမ်လာနေတာကတကယ့်ကိုကန့်ဆိုးတာပါပဲဒါဟာအမေရိကန်တရုတ်ပြဿနာမဟုတ်ပါဘူးဖြစ်เสียအကြောင်းလည်းမရှိပါဘူးဒါဟာမြန်မာပြဿနာပါဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းစကော့မာစီယာကတုံ့တက်ပြောဆိုသွားတာပါရှေ့အနာဂတ်မှာပေါ်ထွန်းလာမယ့်မြန်မာနိုင်ငံကအစိုးရတွေဟာတရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးလိုအပ်ကြောင်းနဲ့အမေရိကန်အတွက်တော့ဒါဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောပါတယ်။အိန္ဒိယကတော့မြန်မာပေါ်တရုတ်ရဲ့လွှမ်းမိုးမှုကိုတံပြန်နိုင်မှုနဲ့လက်နက်ကိုင်တပ်ဖွဲ့တချို့ရှိနေတဲ့သူ့နယ်စပ်တည်ငြိမ်ရေးအတွက်လို့ယူဆနိုင်စရာရှိတဲ့အချက်နှစ်ချက်ကြောင့်မြန်မာစစ်အုပ်စုကိုဆက်ဆံနေတာဖြစ်ပြီးဒါဟာရေရှည်မကြည့်တဲ့မှားယွင်းတဲ့ဆုံးဖြတ်ချက်လို့မစ္စတာမာစီယာကသတ်မှတ်ပါတယ်။ဒါ့အပြင်အာဆီယံပါဝင်အိန္ဒိယနိုင်ငံတွေအနေနဲ့ဆက်နသိန်းဗိုလ်ချုပ်ကြီးတွေကိုနားချလို့ရမယ်လို့ယူဆနေတာနဲ့တော်လိုင်းရေးအင်အားစုတွေနဲ့သုံးတရာအလျှော့အတင်းအပေးယူလုပ်ပြီးတွစ်ဆုံဆွေးနွေးနိုင်မယ်လို့မျှော်လင့်နေကြတာကလည်းလက်တွေ့မကျဘူးလို့ဝေဖန်ပါတယ်တွစ်ဆုံဆွေးနွေးရေးဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့ပြောကြရမှာပါဝင်ဆွေးနွေးသူတူဖြစ်တဲ့အမျိုးသားညွှန်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကနိုင်ငံရေးမှာစစ်တပ်လွှမ်းမိုးနေတာနဲ့ဆန္ဒရှင်စနစ်ခြုံငင်းရင်းဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေသစ်နဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးလို့အခြေခံမူတွေကပေးယူလုပ်လို့မရဘူးလို့ပြောပါတယ်ဒီလိုအရင်းခံပြဿနာကိုမကြည့်ပဲတွစ်ဆုံဆွေးနွေးရေးအကြောင်းပြောနေတာကမြမအချက်တေးကိုမဖြစ်ရှင်းနိုင်အောင်မကပဲအစိုးဘက်ကိုပိုးဥတီသွားစေနိုင်တယ်လို့သတိပေးပါတယ
် I think it is not a good time for us to talk about the negotiations of things like that because
ပြစ်ဆုံဆွေးနွေးပြောမယ်အချိန်မဟုတ်ပါဘူးစစ်တပ်ရဲ့သဘောထားကိုကောင်းကောင်းကြီးသိခဲ့ပြီးသားပါသူတို့ကတွစ်ဆုံဆွေးနွေးရေးကိုသူတို့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်ပဲအမြဲအသုံးချခဲ့တာပါဒါမျိုးနီလန်းကိုသမိုင်းမှာအချိန်ချင်းသုံးခဲ့ပြီးပါပြီ။သူတို့အချို့တွေဒါမျိုးလှည့်ပြားနေကြပါ။ဆွေလူကြီးအကြောင်းပြောရင်တိုင်းပြည်ပြည်ထောင်ရဲ့အရင်းငယ်အကြောင်းတွေအရင်ဖြေရှင်းရမယ်လို့ဦးမိုးစောဦးကထောက်ပြခဲ့တာပါ။မြမရေးအနိကက်လိလာစောင့်ကြည့်နေတဲ့တမ်ဘာဂျီဟောင်းစကော့မာစီယာကတော့ရှစ်တောင်အရှာခေတ်သစ်သမိုင်းမှာအမေဇိုးနဲ့ကြော်ကြားတဲ့ကမ်ဘောဒီးယားရဲ့ခမာနီခေတ်နောက်ပိုင်းမှာလက်ရှိမြမစစ်ကောင်းဆောင်တွေကအဆိုးအဝါဆုံးဖြစ်တယ်လို့ပြောပါတယ်။သူတို့ဟာတိုင်းပြည်ကိုမအုပ်ချုပ်နိုင်သလိုလူထုကလည်းလုံးလုံးစန့်ကျင်နေတာတွေ့ရတဲ့အတွက်တော်လိုင်းရင်အားစုတွေကသာမြန်မာနိုင်ငံရဲ့တခုတည်းသောမျှော်လင့်ချက်လို့ပြောကြခဲ့ပြီးနိုင်ငံတကာအသိုင်းအဝိုင်းကသူတို့နဲ့ရှက်တီဖို့လိုအပ်ကြောင်းပြောပါတယ်။ဒုဝန်ကြီးဦးမိုးစောဦးကလည်းလူလူဟာဆက်အနာရှင်စနစ်ကိုတိုက်ဖျက်ဖို့တနင်္ဂနွေချထားပြီးဆက်လက်တိုက်ပွဲဝင်နေမှာဖြစ်လို့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံအစိုးရတွေကမြို့သားညွေအစိုးရပါဝင်လူမျိုးစုတိုင်းရင်းသားအလုံးရဲ့တော်လိုင်းရေးကိုထိထိရောက်ပံ့ပိုးပေးဖို့ပြောပါတယ်။ဒါ့အပြင်စစ်တပ်ပေါ်လုံလောက်တဲ့ဖိအားမပေးရင်သူတို့ဟာအာဏာကိုပြည်သူလက်ထက်ပြန်ပေးဖို့မရှိဘဲသူတို့ကြီးညာထားတဲ့ဟန်ပြတရေမွေရွေးကောက်ပွဲကနေပြဿနာကိုပိုးပြီးကြီးထွားစေမှာဖြစ်တယ်လို့သုံးသပ်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကတာဝန်ရှိသူတူဖြစ်တဲ့လက်ထောက်အတွင်းဝင်အဲရန်ဘာကလီကတော့အမေရိကန်ဟာအာဆီယံပါဝင်အိန္ဒိယနိုင်ငံတွေအားလုံးနဲ့တန်တမာရေးလမ်းကြောင်းတွေသုံးပြီးတိုက်တွန်းနေတယ်လို့ဒီဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောခဲ့ပါတယ်။ဒါအပြင်လက်ရှိအခြေအနေမျိုးနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်စစ်အုပ်စုအာဏာဆက်တည်မြဲရေးကိုပံ့ပိုးတာဖြစ်တဲ့အတွက်ရွေးကောက်ပွဲကိုလက်မခံကြဖို့တိုက်တွန်းပါတယ်။ဒီမိုကရေစီအရေးခြုံထားတဲ့အာဏာရှင်စနစ်ဆိုတာမတည်ငြိမ်မှုတွေကိုပဲဥတီစေမယ်လို့အမေရိကန်လက်ထောက်အတွင်းဝင်ကသတိပေးခဲ့ပါတယ်ခင်ဗျာ။